ပြပရောက်မြန်မာအလုပ်သမားတွေအိမ်ကိုငွေပြန်ပို့တဲ့အခါမှာလစာရဲ့25ရာခိုင်နှုန်းကိုတရားဝင်ပြန်ပို့ရမယ်ဆိုတာကိုအကြမ်းဖျင်းရထားပြီးတော့အသေးစိတ်ညွှန်ကြားချက်တွေအတွက်ဌာနတွင်မှဆွေးနွေးနေကြောင်းမြန်မာအလုပ်သမားရေးဌာနက VOA ကိုပြောပါတယ်။အလုပ်သမားရေးဌာနအသိမှတ်ပြုထားတဲ့ agency တွေကတဆင့်သွားတဲ့အလုပ်သမားတိုင်းဒီညွှန်ကြားချက်မှာအကျုံးဝင်လိမ့်မယ်လို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုငင်းချန်အေးကပြောပြထားပါတယ
်။ပြပနိုင်ငံတွေမှာအလုပ်သွားလုပ်တဲ့သူတိုင်းလာစာရဲ့25ရာခိုင်နှုန်းကိုတရားဝင်ငွေလွှဲစနစ်ကနေမိသားစုစီပြန်လွှဲရမယ်ဆိုတဲ့ကိစ္စကိုအသေးစိတ်ထပ်ပြီးညှိနှိုင်းနေကြောင်းမြန်မာအလုပ်သမားရေးဌာနရဲ့အမြဲတမ်းအတွင်းဝင်ဥညွန့်ဝင်းက VOA ကိုပြောပါတယ်အလုပ်သမားဌာနရဲ့တရားဝင်ညွှန်ကြားချက်အောက်ကနေသွားတဲ့အလုပ်သမားတိုင်းဒီစနစ်မှာအကျုံးဝင်လာမယ်လို့သူကပြောပါတယ်အဲ့
လောက်လည်းရှိနေတယ်အဲ့ဒါလည်းပုံရင်လည်းပုံမယ်အဲ့ဒါလည်းရောင်းရောင်းပါဘူးလို့ပြောတယ်ဒီ round about ပဲကျွန်တော်တို့ပြောနိုင်တယ်MOU ရော MOU ပြန်လာလို့ပါတော့သွားရင်ဒေါ်တပေါက်က 25% ပြန်လို့ရမှာဒီ agency နဲ့ချစ်ဆက်ပြီးသွားတဲ့လူတွေတော့ဒီစနစ်မှာလိုက်ပြီးတော့ဖောင်ရမှာဖြစ်တယ်ကျွန်တော်တို့ဟိုထုတ်ပြန်ပြောပါမယ်နော
် Thai Malaysia Japan နဲ့ Singapore ကမြန်မာအလုပ်သမားတွေရဲ့အိမ်ပြန်ပို့တဲ့ငွေဟာ2022ခုနှစ်နိုဝင်ဘာ1ရက်နေ့ကနေ2023ခုနှစ် April 28ရက်နေ့အထိ6လအတွင်း American Dollar 1.5 Billion ရှိတယ်လို့မြန်မာတန်ရုံတွေကမကြသေးခင်ကထုတ်ပြန်ထားပါတယ် Western Union RIA MoneyGram စတဲ့နိုင်ငံတကာငွေလွှဲစနစ်တွေကနေလွှဲပြောင်းပေးခဲ့ကြတာပါကိုနီကိုဟန်နဲ့ပြပထွက်ပြီးအလုလုနေတဲ့သူတွေကိုတော့လက်ရှိမှာဒီစနစ်နဲ့ထိန်းချုပ်ဖို့ခက်နိုင်ပြီးတခြားနည်းလမ်းတစ်ခုခုကိုစဉ်းစားထားကြောင်းလဲဥညွန့်ဝင်းကပြောပါတယ
်ဟွန်ဒီရောဟွန်ဒီကျကျွန်တော်တို့ကဘယ်လိုမှဟိုမသိနိုင်ဘူးကျွန်တော်တို့ဘယ်လိုမှဟွန်ဒီရောကျွန်တော်ဖြိုက်လိုက်ရမှာမဟုတ်ပါဘူးအဲစာချုပ်ပဲဖြစ်ဖြစ်ဂရိကလူပဲဖြစ်ရင်တော့ကောနနိုင်ငံတော်သမတ်တဲ့တရားမွေလဲလမ်းကြောင်းကတော့ဆောင်ရမှာဖြစ်ပါတယ်
။တရားမွေငွေလွှဲစနစ်လို့ယူဆထားတဲ့ဟွန်ဒီငွေလွှဲစနစ်ကအကောင့်ဆိုးဒွန်တွဲနေပေမဲ့မြမအများစုကတော့စင်းစရာမရှုပ်ထွေးတဲ့အတွက်ဒီစနစ်ကိုပဲလက်ရှိမှာလက်ခံနေဆဲဖြစ်ကြောင်းစင်ကာပူရောက်မြမနိုင်ငံသားတူက VOA ကိုပြောပါတယ်။အ
များစုကတော့ဟွန်ဒီအတွက်ဟွန်ဒီကတရားမွေဒါရမောက်ဒီကောင် advantage ကောင်းရရရှိနေစူးရရရှိနေလို့မဟုတ်ဘူး။ကိုင်းရတာပြန်ပေးယူကားရှင်းနေတော့ဒီနေ့ဆိုလို့ရှိရင်မက်ဆန်ချိုးရတယ်အဲလိုမတတ်အောင်စဉ်းကြည့်ဒါနဲ့ဆန္ဒလေးငွေလိမ်သွားတဲ့ဒီဇိုင်းမျိုးရှိတယ်ဒါနဲ့ဖြစ်ကြောင့်ဖြစ်ပါတယ်ဘုံဘောင်ငွေလိမ်နဲ့ပြည်စာကျွန်တော်ရောက်တဲ့20ကျော်တုန်းကနှစ်ကြိမ်ပဲရှိသေးတယ
်မြန်မာနိုင်ငံကပြပကိုတရားဝင်စာချုပ်နဲ့အလုပ်သမားဆေလွတ်တာကို2022ခုနှစ်မေလမှာပြန်ပြီးစတင်ခဲ့ပါတယ်အများစုကတော့ထိုင်းနဲ့မလေးရှားနိုင်ငံကိုသွားကြတာပါထိုင်းတနိုင်ငံထဲမှာလည်းမြန်မာ MOU လုပ်သားကတနည်းအတွင်းတသိန်းကျော်ရှိနေပါတယ်ဒီလိုအလုပ်သမားတွေအနေနဲ့အိမ်ကိုငွေပြန်ပို့တဲ့အခါမှာလစာရဲ့25ရာခိုင်နှုန်းလောက်ကိုတရားဝင်သတ်မှတ်ထားတဲ့ငွေလွှဲစနစ်တွေကနေမဖြစ်မနေပြန်ပို့ရတာတွေဖြစ်လာနိုင်တာပါဒီအစီအစဉ်ကိုဘယ်တော့အတည်ပြုပြီးဘယ်အချိန်ထုတ်ပြန်လာမလဲဆိုတာကိုတော့မြန်မာအလုပ်သမားရေးဌာနတာဝန်ရှိသူကပြောဆိုတာမရှိသေးပါဘူးများ